ောက်ချမင်းဆုံးခင်ဗျာပထမဆုံးမိခင်နဲ့မိကွန်ကတော့မြန်မာနိုင်ငံမှာတိုင်းရင်းသားတွေနဲ့ညီညာရေးရရှိအောင်ကြိုးစားနေတာအပြစ်ခရဆဲရေးမကြခင်အလားအလာစိတ်ကောင်းနေပြီလို့ကြားလိုက်ရတယ်။နောက်ပြီးတော့မကြခင်မှာပဲဧပြီလအစောပိုင်းမှာ KIA KIU တို့နဲ့မြန်မာစစ်တပ်တွေရဲ့အကြမ်းတိုက်ပွဲတွေပြန်ဖြစ်တယ်ဆိုတာကြားပြီးတဲ့နောက် KIA ဘုဒ္ဓဂွန်မောတိုက်ပွဲစီတိုက်ပွဲတစ်ခါစီဖြစ်လိုက်တိုင်းသူတို့ရဲ့ယုံကြည်မှုကပြန်ပြန်ပြက်ပြဲသွားတယ်လို့သူကအစိတ်ပြက်လက်ပြက်နဲ့ပြောပါတယ်ဆိုတော့ဒီညီညာရေးအလားအလာကောင်းတယ်လို့ဆိုနိုင်ပါသလားအလားအလာပုံမှန်နေမြဲပဲလားနောက်ဆုတ်နေပါသလား
လက်ရှိအနေထားရကြည့်မယ်ဆိုလို့ရှင်တော့ဒီလုံးချုပ်အပြစ်ခတ်ရစဲရေးသဘောတူညီချက်ဆိုတာကဒီအပြစ်ခတ်ရစဲရေးမရှိလို့ဆိုတဲ့အပေါ်မှာလုတ်တဲ့သဘောတော့မဟုတ်ဘူးအပြစ်ခတ်ရစဲရေး14ဝန်းနေရရှိထားပြီဒါပေမဲ့ဒီလုံးချုပ်အပြစ်ခတ်ရစဲရေးဆိုတဲ့ဟာကိုလုတ်ပြီဆိုလို့ရှင်ရင်ဒီ14ဘွဲ့တယ်မကပဲ ਨੇ KIO တို့နော် DNA လေးတို့လည်းဒီထဲမှာပါလို့ရအောင်ဆိုတဲ့တကားဖွင့်မယ်ဆိုတဲ့စဉ်းစားချက်ရှိတဲ့အပြင်မှာနောက်တစ်ဆင့်ကဒီပြည်လုံးကျအပြစ်ခတ်ရစဲရေးဆိုတာနိုင်ငံရေးတကားပေါက်နိုင်ငံရေးဆွေးနွေးပွဲအတွက်တကားပေါက်ကိုဖွင့်ပေးတာဖြစ်တယ်။အဲနောက်တစ်ခုကအပြစ်ခတ်ဒီဘာကြောင့်ဖြစ်လဲဆိုတဲ့ကိစ္စပေါ့ဗျာ။ဒီကားကတော့ဒီရှမ်းပြည်နယ်ရဲ့အခုအချင်းပြည်နယ်ပေါ့။ဖက်နဲ့တစ်ဖက်နေမြေပိုင်းခြားသတ်မှတ်တဲ့အပေါ်မှာအခုတတိယအဲ့ဒီကိစ္စတွေပြတ်အောင်မလုပ်ရဘူး။တစ်ဖက်ကလည်းဟာဒီနေမြေကဒါငါနေမြေတစ်ဖက်ကလည်းဟာမဟုတ်ဘူးဒါမဟုတ်ဘူး။ငါလည်းဝင်လို့ထွက်လို့ရတဲ့နေမြေဆိုတော့အဲ့လိုမျိုးခါတွေမှာသွားလဲလာတဲ့အခါတွေမှာတစ်ဖက်နဲ့တစ်ဖက်နားလည်မှုမှာတဲ့အခါတော့တိုက်တိုက်ပွဲလေးတွေဖြစ်တယ်။ကချင်ဘက်မှာလည်းအဲ့ပြဿနာကရှိတယ်။
ကျန်တဲ့14ဘွယ်နိုင်ကြတော့အဲ့နေမြေပိုင်းခြားသတ်မှတ်မှုတွေကအကလုံးပြည်တယ်သွားပြီပေါ့
။မမဟုတ်ဘူးခင်ဗျာ။အဲ့14ဘွယ်နဲ့လည်းနေမြေပိုင်းခြားသတ်မှတ်မှုတွေကဒီကြကြမလောက်ရလေ။အဲ့တော့နေမီပိုင်းခြားတမမှုမရှိလို့ဆိုပြီးတော့တိုက်ပွဲဖြစ်တာတော့မဟုတ်ဘူး။ KNU နဲ့လည်းဒီအစိုးရစစ်တပ်နဲ့ကြားမှာဒီခုနကဒီနေမီတမတဲ့ကိစ္စတွေပြီးပြအောင်မလုပ်ရဘူး။ဒါပေမဲ့ဒီအဲ့လိုမလုပ်ရသေးပြီပဲ။ဒီအောက်ခြေမှာရှိတဲ့တပ်တွေရောဒီအပေါ်ကဒီတမူးတွေရောဒီသွားလဲလာတဲ့ကိစ္စတွေမှာတစ်ဖက်နဲ့တစ်ဖက်နဲ့ပြေးလျောက်ညှိကြတယ်။ညှိကြပြီးသွားလာတော့ခုနကပြောတယ်ကျွန်တော်တို့ဒီတိုက်ပွဲဖြစ်တဲ့ကိစ္စတွေကရှောင်းနေတယ်ပေါ့ဗျာ
။ဟုတ်ကဲ့။ဆိုတော့ KIU နဲ့ဖြစ်တဲ့ကိစ္စမှာကြတော့နိုင်ငံရေးကိစ္စအပြင်ပထမစီးပွားရေးပြိုင်ဘက်ပေါ့လေ။နိုင်ငံတကာသုံးသပ်သူတချို့ကလည်းပြောတယ် David Steinberg လို့သူကဒီပြည်တွင်းစစ်လောက်ကြလာတော့အစိုးရဘက်ကစစ်တပ်ဘက်ကကြီးပဲမဟုတ်ဘူး။တိုင်းရင်းသားအင်အားစုတွေဘက်ကလည်းဒီထက်မှာ vested interest ရှိတယ်။ဆိုတော့သူတို့လည်းပဲဒီနယ်မြေမှာစီးပွားရေးအဖြစ်ချုပ်ကိုင်နေတယ်။မြန်မာစစ်တပ်ဘက်ကလည်းဒါကိုယူဖို့ကြိုးစားတယ်ဒီပြည်ပခါလည်းရှိတယ်လို့လည်းဆိုပါတယ်မြန်မာဗိုလ်ချုပ်တယောက်ကလည်းအဲ့လိုပြောပြတာကြားတယ်အဲ့ဒါကဘလို့အရေးပါတယ်ထင်ပါလေကိုမင်းစောဦးဒေါက်တာမင်းစောဦ
းဟိုကျွန်တော်တို့ဒီအပြစ်ခတ်ရစေးပြီးဆိုဆက်လောက်တော့မယ်ဆိုတဲ့အခါမှာလည်းဆက်ဆက်ချင်းအဲ့ကိစ္စကိုကျွန်တော်တို့အများကြီးအလေးထားပါတယ်ဒါက war economy လို့ပြောတယ်ပေါ့နော်ဒီစစ်ပွဲဒီအပေါ်မှာအခြေခံပြီးဖြစ်နေတဲ့စီးပွားရေးရှိပါတယ်အဲ့တော့အဲ့စီးပွားရေးတွေကလည်းဒီကျွန်တော်တို့ peace process မှာလည်းအများကြီးလိုက်တိုက်ခတ်တဲ့ဟာတွေရှိပါတယ်အဲ့ဒီကိစ္စတွေကလည်းနှစ်ဖက်လုံးမှာအကြည့်လဲဆွေးနွေးပြီးတော့ဆက်ဆက်သွားမယ်လို့ကန်တယ်လို့ကျွန်တော်ထင်ပါတယ်
။နောက်တစ်ခုကဒီအစိုးရမတက်လာခင်ပြီးခဲ့တဲ့အစိုးရလက်ထက်တုန်းကလည်းပဲစစ်အစိုးရလက်ထက်တုန်းကလည်းပဲ KIO နဲ့ဆိုရင်နှစ်ပေါင်း16နှစ်လောက်တောင်မှအပြစ်ခတ်ရစရေးရခဲ့ပါတယ်။အလားတူတိုင်းရင်းသားအဖွဲ့အစည်းတွေနဲ့အပြစ်ခတ်ရစရေးအများကြီးရခဲ့တယ်။ဆိုတော့အဲ့ဒီတုန်းကအပြစ်ခတ်ရစရေးဟာညဉ့်ညဉ့်အဆင့်ကိုမတက်လှမ်းနိုင်မနဲ့ပျက်စီးသွားခဲ့တယ်။အခုလောက်လာတဲ့အပြစ်ခတ်ရစရေးကြတော့အဲ့ဒီထက်ဘယ်ဟာမှပိုစားတယ်။ဘယ်အချက်ဟာဖြင့်ညဉ့်ညဉ့်ကိုတက်လှမ်းနိုင်မဲ့အခွင့်အခါကောင်းဖြစ်လာတယ်လို့ပြောနိုင်ပါဆရာခင်ဗျာ
။အရင်အစိုးရလက်ထက်ကနံပါတ်1ရေးအကြည့်လို့အချက်ကအစိုးရကနိုင်ငံရေးစကားမပြောဘူးဆိုတဲ့ပုံနဲ့အပြစ်ခတ်ရစရေးကိုလုပ်တာ။ဒီနိုင်ငံရေးစကားပြောခြင်းရင်နောင်တက်လာမဲ့နိုင်ငံရေးအစိုးရကိုစောင့်မှာ။တို့အစိုးရကတော့ပြစ်ခတ်ရစေးအဆင့်လောက်နေပဲပြတ်သားမှာဖြစ်တယ်ဆိုတဲ့အခြေခံနဲ့စပြီးတော့အပြစ်ခတ်ရစေးကိုလုပ်ခဲ့တာအဲ့လက်ရှိအစိုးရကြတော့ဒီအပြစ်ခတ်ရစေးအဆင့်နဲ့ွားလို့မရဘူးဓမ္မပီရဲ့တပ်ပနာကိုတွေးဆဆွေးနွေးနဲ့ရှင်းရမယ်ဆိုတဲ့အချက်ကိုလက်ခံပြီးတော့မှဒီအပြစ်ခတ်ရစေးကိုလုပ်ခဲ့တာအဲ့တော့အဲ့နှစ်ခုကတော့အများကြီးကွာပါတယ်လက်ရှိအစိုးရလက်ထက်မှာကအပြစ်ခတ်ရစေးအပြင်ငြိမ်းချမ်းရေးဆွေးနွေးပွဲကိုလုပ်ကိုလုပ်ပါမယ်ဆိုတဲ့အချက်လက်ကိုသူကအမခါကြပြီလက်မှတ်ထိုးမှဖြစ်တယ်အဲ့ဒီအချက်ကတော့အဓိကကြွားတဲ့အချက်ပဲလို့ဆို
နောက်တစ်ခုကတိုင်းရင်းသားတွေဘက်ကပြောကြတာကမြန်မာနိုင်ငံမှာလက်ရှိအစိုးရဒီဘင်းလင်း Federation Federal ဆိုတာကိုလက်ခံနိုင်ခြင်းမရှိသေးဘူး ဗိုလ်ချုပ်နေဝင်လက်ထက်တုန်းကဖက်ဒရယ်ဆိုတာပြည်ထောင်စုပြိုကွက်မယ်ဆိုပြီးတော့ဝါဒဖြန့်ပြီးတော့သူတို့ကိုတော့မှိုင်းတိုက်ထားခဲ့တဲ့ဒီစစ်ချက်တွေဟာသူတို့စီမှာလွှမ်းမိုးနေစေလို့တချို့ကသုံးသပ်ကြပါတယ်ဆိုတော့တစ်ဖက်ကလည်းဗာပြောလဲဆိုတော့အခုဆွဲထားတဲ့ဖွဲ့စည်းပုံကိုကြည့်မယ်ဆိုရင်ဒါဖက်ဒရယ်ပုံစံအတိုင်း format အရာ schedules တွေ state authority federal authority ခွဲထားတာတွေရှိတယ် state အစိုးရပြည်နယ်အစိုးရတွေကလည်းပဲပြည်နယ်လူထုရဲ့ဆန္ဒနဲ့ရွေးလာနိုင်တဲ့အခြေအနေဖြစ်လာနိုင်တယ်အဲ့လို့ဆိုရင် federal ဖြစ်သွားမှာပဲလို့ဆိုပါတယ်ဒါပေမဲ့တိုင်းရင်းသားတွေကသူတို့ဟာနားမလည်ဘူးလို့ပြောကြတယ်ဆိုတော့အဲ့တိုင်းရင်းသားတွေလူချင်းတဲ့ federation ဖွဲ့စည်းရေးကိုလက်ရှိအာဏာပိုင်တွေဘယ်လောက်ထိနားလည်သဘောပေါက်ကြတယ်လက်ခံကြတယ်လို့ထင်ပါလဲခင်ဗျာ
အဓိက township ဖွဲ့စည်းပုံရဲ့အားနည်းချက်ကဘာလဲဆိုတော့ဒီပြည်နယ်အစိုးရတွေရဲ့လုပ်ငန်းခွင့်တွေကိုအများကြီးမပေးတာဘူးအဲ့ပြည်နယ်အစိုးရတွေမှာရှိတဲ့ဥပမာပြည်နယ်ဝန်ကြီးချုပ်လိုဟာမျိုးကိုဘဟုကနေတိုင်းချက်နေဆိုတဲ့အခြေအနေအပေါ်မှာဒီပြည်နယ်အစိုးရတွေရဲ့လုပ်ပိုင်ခွင့်နဲ့လူထုကိုကိုးစားပြုတဲ့သူတွေကိုဥဆောင်ပေးနေရမှာခန့်ပိုင်ခွင့်တွေမှာတော့အများကြီးအားနည်းတာမှန်တယ်အဲ့တော့ဒါတွေကိုပြုပြင်ပြောင်းလဲနိုင်တယ်ဒါအပြင်မှာပြည်နယ်အစိုးရတွေရဲ့လုပ်ပိုင်ခွင့်တွေကိုလည်းပို့ပြီးတော့ချက်ထွေပေးနိုင်မယ်ဆိုလို့ရှိရင်တော့ဒါကျွန်တော်တို့နိုင်ငံပြည်မှာဟာအားလုံးလက်ခံနေတဲ့ Federal စနစ်တစ်ခုကတော့ရောက်လာနိုင်မယ်လို့တော့ကျွန်တော်ထင်ပါတယ်လက်ရှိအခြေအနေမှာတော့ဒီ Federal နဲ့ပတ်သက်တဲ့ဆွေးနွေးချက်တွေကတော့အစိုးရထဲမှာလည်းရှိနေပြီလွတ်တော်ထဲမှာလည်းရှိနေပြီနောက်ဆုံးတပ်မတော်ထဲမှာတော့ Federal နဲ့ပတ်သက်တဲ့ဆွေးနွေးပွဲတွေကတော့အတိုက်လျောက်နေသူတို့တော့ဆွေးနွေးနေကြတော့ရှိနေလက်ခံတာလက်မခံတာကနောက်တစ်ပိုင်းအဲ့တော့ခုကဒီနိုင်ငံတော်တမရာကြီးကိုယ်တိုင်ဒါမိကုန်းနေမှာပြောထားတဲ့ကိစ္စတွေရှိတယ်။အဲ့တော့ဟိုအဲ့ဒီအခြေအနေနဲ့ရှင်လိုက်တယ်ဆိုလို့ရှင်ကျွန်တော်တို့ဟိုအရင်တော့ Federal ဆိုတာလုံးဝကိုတို့မပြောရတဲ့ကိစ္စ။ဒီနေ့ဒီအချိန်မှာရှင်တော့လို့တော့ဒီ Federal ကိုတန်ကြားတာနဲ့မပြောရဲဘူးဆိုတဲ့အစ်စ်မှာတော့ရှိတော့ဘူးလို့တော့ကျွန်တော်ထင်ပါတ
ယ်။ဒေါက်တာမင်းစောဦးနောက်တစ်ခုကဒေါက်တာမင်းစောဦးတို့ရဲ့မြန်မာ Peace Center နဲ့ပတ်သက်ပြီးတော့မြင်ကျင်ပါတယ်။မြန်မာ Peace Center ဟာဘယ်လိုပုံစံမျိုးနဲ့ယက်တည်ပါသလဲတချို့တိုင်းရင်းသားတွေဘက်ကသူတို့ဟာအစိုးရဘက်ကိုယက်တည်တယ်သူတို့ကိုအယုံကြည်မရှိဘူးလို့ပြောကြပါတယ်အဲ့လိုဆွဆွဲတဲ့ legend လို့ကြားရတယ်ပေါ့လေဆိုတော့ဒေါက်တာမင်းစောဦးကမြန်မာ Peace Center ရဲ့ယက်တည်ချက်ကိုဘယ်လိုပြောလို့ပါလဲခင်ဗျာဘယ်လို define ဘယ်လိုအတိတ်ပဲဖွင့်လို့ပါလဲဒီနှစ်ဖက်ကြမှာ
အဓိကတော့ကျွန်တော်တို့ကဒီ peace process ဆိုတာလက်ရှိ transition ဘယ်လိုဖြစ်လာလဲဆိုတာပေါ့မှာအခြေခံပြီးလောက်ရတာလောက်ရတော့ကျွန်တော်တို့ဒီမြန်မာ Peace Center ကိုသမရာနေပြီးတော့ဖွဲ့စည်းပေးခဲ့တာပေါ့ဗျာဖွဲ့စည်းပေးခဲ့တာဆိုတော့ကျွန်တော်တို့ကအစိုးရဒီနယ်လေတပိုင်းဆက်ဆက်တယ်အဖက်ကလည်းကျွန်တော်တို့လေပတ်တဲ့အခါမှာကျတော့ကျွန်တော်တို့ကဒီ NGO ပုံစံမျိုးနဲ့ကျွန်တော်တို့လေပတ်တာရှိအဲ့တော့ hybrid ပေါ့ဗျာနော်အယောဆိုတဲ့ပုံစံမျိုးနဲ့ကျွန်တော်တို့လုပ်တယ်အခုကခုနကဝေဘန်ရတယ်ဒီအရာဟာဆလို့အစိုးရနဲ့ဆက်ဆက်လဲဆိုတော့ဝေဘန်နဲ့အပိုင်းရှိပြီးတော့လက်ရှိကျွန်တော်တို့ရဲ့ဒီနေထားရကဲဥပမာဆိုပါဆိုကျွန်တော်တို့ငင်းချမ်းရေးဆွေးနွေးပွဲတစ်ခုကိုကျွန်တော်တို့ကမခရလုပ်မယ်ဆိုလို့ရှိရင်ကျွန်တော်တို့မြန်မာ Peace Center အနေနဲ့အစိုးရကအတိမတ်ပြုတဲ့ဖွဲ့စည်းတစ်ခုမဟုတ်ဘူးဆိုလို့ရှိရင်ကျွန်တော်တို့ဘယ်လိုလုပ်ပြီးတော့အစိုးရသူတွေကျွန်တော်တို့ခေါ်လို့ရမှာလဲ။အမရဝါသူတွေကျွန်တော်တို့ဘယ်လိုဖိတ်လို့ရမှာလဲ။အဲ့တော့ဒါကကျွန်တော်လက်တွေ့ပုံမှန်ပြမှာရှိတဲ့အနေထား။ကဲနောက်တစ်ခုကအခုကျွန်တော်တိုက်ပွဲတွေဖြစ်တယ်ဒီတိုက်ပွဲတွေကိုကျွန်တော်တို့ဟလာရပ်သွားနိုင်မှုအတွက်ကမခရကျွန်တော်တို့ဝင်လုပ်ပြီးလုပ်ပြီးပဲဝင်ပြီးနှိမ့်နိုင်ပြီးမယ်ဆိုလို့ရှိရင်ကျွန်တော်တို့ကိုဒီလိုအသေးမပြူတာပဲနဲ့ကျွန်တော်တို့ကဘယ်လိုတတ်မလို့လဲသွားစကားပြောမလဲအဲနောက်တစ်ခုကဒီဒီတိုင်းရင်းသားတွေဘက်ကအမြင်ပေါ့နော်ဒါကတော့ဒါကျွန်တော်ပုံမှန်လင်းပြောရရင်တော့ဒီကိစ္စတွေကတန်ပေါင်းစုံကိုတော့မေးသင့်တယ်လို့ကျွန်တော်ထင်တယ
်ဆိုတော့တိုင်းရင်းသားအင်အားစုတွေဘက်ကရောယုံယုံကြည်နဲ့မြန်မာပြည်စင်တာကိုလာချင်းကပ်ပြီးတော့ဒါလေးကိုဖြင့်အနာဘိုင်းရဲ့လက္ခဏာကိုပြောပြပေးပါဆိုတာမျိုးအဲ့လိုဆွေးနွေးတာယုံကြည်အားကိုချင်းကပ်တာမျိုးကိုကျွန်တော်ကလာရှိပါအ
များကြီးရှိတာပေါ့ဒါပေမဲ့ကျွန်တော်တို့ရဲ့အခက်အခဲတွေကဘာလဲဆိုတော့ကျွန်တော်တို့ကနိုင်ငံရေးအဖွဲ့ကြီးမဟုတ်ဘူးနိုင်ငံရေးအဖွဲ့ကြီးမဟုတ်တော့ကိုဘာလုပ်တယ်ဆိုတဲ့အဟာကိုကျွန်တော်တို့ကဆိုင်းပုတ်တက်ပြီးတော့ဟလာဒီနေ့လာထဲမှာထည့်ရေးပြီးတော့ကျွန်တော်တို့ကနေ publicity ရအောင် credit ရအောင်လုပ်တဲ့အဖွဲ့ကြီးမဟုတ်ဘူး
ဒေါက်တာမင်းစောဦးကျွန်တော်နောက်တစ်ထပ်ဆက်မေးချင်တာအခုလောလောဆယ်မြန်မာနိုင်ငံရဲ့ညီညာရေး process ကိုကြည့်မယ်ဆိုရင်2015ရွေးကောက်ပွဲမတိုင်ခင်ကဓာရီအကလုံးအစဉ်ပြေးသွားရင်တိုင်းရင်းသားအင်အားစုတွေလည်းပဲအဲ့ရွေးကောက်ပွဲမှာပါဝင်ရှင်းပြိုင်နိုင်လောက်အောင်လှုပ်ဆည်ခြင်းတယ်ဆိုတော့စေတနာနဲ့လုပ်နေလို့သုံးသပ်ကြပါတယ်စေတနာဆိုတာကအဲ့လှုပ်ဆည်ခြင်းနဲ့ဆန္ဒနဲ့လုပ်နေကြတယ်အဲ့လိုဖြစ်လာနိုင်မယ်အလားလားမြင်ပါလား2015မတိုင်ခင်ရွေးကောက်ပွဲမတိုင်ခင်မှာဒီတိုင်းရင်းသားနဲ့ညီညာရေးကိစ္စပြည်လဲပြီးတော့တိုင်းရင်းသားအင်အားစုတွေအကုန်လုံးဥပဒေပေါင်းတွင်းကတရားဒီမိုကရေစီနည်းအရဝင်ရောက်ရှင်းပြနိုင်ကြလိမ့်မယ်သူတို့လူချင်းတဲ့ဆန္ဒအတိုင်းလို့
ဟိုတိုင်းရင်းသားတွေဘက်ကတော့အဓိကနိုင်ငံရေးအမှတ်ခံချက်ကိုလိုချင်တယ်။သဘောကတော့ဒီပြည်တော်စုပေါ့နော်ငြိမ်းချမ်းရေးသဘောတူညီချက်ကြီးတစ်ခုရပြီးမှပဲသူတို့ရဲ့လက်နက်ကိုင်အဖွဲ့တွေကိုပါတီအသွင်ပြောင်းတာတော့ဘာတော့အဲ့နောက်ပိုင်းမှာပဲဖြစ်လာလိမ့်မယ်လို့ကျွန်တော်မြင်တယ်လေ။အဲ့တော့ဟိုအဲ့ဒီဟာကိုရဖို့2015မတိုင်ခင်ရဖို့ဆိုတာတော့ကျွန်တော်တယောက်တည်းအမြင်နဲ့ပြောရရင်တော့ဟိုခက်ခဲမယ်လို့ထင်တယ်
။ကျွန်တော်နောက်ဆုံးမိကျင်တဲ့မိကုံကတော့အခုငြိမ်းချမ်းရေးပေါ်ဆောင်မှုကျူပန်တဲ့အခါမှာအဓိကအတားအဆီးပါလဲခင်ဗျာ
။နံပါတ်၁ကကျွန်တော်တို့အပြစ်ခတ်ရစရေးအဲ့မှာပြောလို့ရှိရင်ဒီတန်မြာချတိုင်းကိစ္စကိုကျွန်တော်ပြီးအောင်လုပ်ရလိမ့်မယ်။ဒါအရင်အရေးကြီးတယ်။တန်မြာချတိုင်းကိုကျွန်တော်လုပ်ပြီးတဲ့အခါမှာနောက်တစ်ခုကဒီသူတင်တိုင်းသားလည်းနိုင်ငံတက်တဲ့စာဝန်ကြီးပြဿနာလို့ကျွန်တော်ဝိုင်းဝန်းပြီးကျွန်တော်ဖြေရှင်းနိုင်ပြီလို့တို့တယ်။ဒါတွေကိုလည်းကျွန်တော်တို့အဓိကမလုပ်ပြီးနိုင်မှုဆိုလို့ရှိရင်အပေါ်မှာဘလောက်ပဲပြည်လဲပြီးငင်းငင်းဆွေးနေဆွေးနေအောက်ချီမှာလည်းအဲ့လိုဖြီးတွင်းမှုတွေဆက်ဖြစ်နေမယ်လို့ကျွန်တော်မြင်တယ်။အရေးကြီးတာတစ်ခုကတော့ဟောအားလုံးကကျွန်တော်တို့ဒါ process တစ်ခုနေတယ်ပေါ့နော်ဖြစ်စဉ်တစ်ခုနေတဲ့အားလုံးစိတ်ရှိလက်ရှိနဲ့ဒီချာမှုတော့ကျွန်တော်လိုလိမ့်မယ
်ဆိုတော့နိုင်ငံရေးကိစ္စအနေနဲ့ရောအရေးကြီးတဲ့အချက်ဘာတွေများရှိရလဲခုနတရားတက်နေရခွဲခြားသတ်မှတ်ဖို့ကိစ္စစာဝန်ရေးလူလူဘဝအဆင်ပြေအောင်လုပ်တဲ့ကိစ္စအပြင်ဥပမာအဖြစ်နိုင်ငံရေးအဖြစ်မပြေလည်မှုတွေဘယ်လိုဟာတွေဖြစ်နိုင်ပါလဲ
အဓိကနိုင်ငံရေးကြည့်မယ်ဆိုလို့ရှိရင်ဒီဖွဲ့စည်းပုံအခြေခံဥပဒေပေါ့နော်ဒီငြိမ်းချမ်းရေးကိစ္စတွေဆွေးနွေးပြီဆိုလို့ရှိရင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ရေးဆိုတဲ့ကိစ္စလည်းဒါပါဖို့ပါလာမယ်ဟာပဲလေအနောက်တစ်ခုကဒီတချို့ပြည်ပြဿနာတွေကဆိုရနဲ့တိုင်းရင်းသားလက်နက်ကိုင်တွေနဲ့တည်းမကဘူးဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေချားမှလည်းရှိတယ်ပြဿနာတွေအများကြီးရှိဥပမာရှမ်းပြည်နယ်ဆိုအများကြီးရှုပ်ထွေးတယ်ဒီဟိုရှမ်းပြည်နယ်ပြဿနာကိုကျွန်တော်ဖြေရှင်းတဲ့အခါမှာအစိုးရနဲ့လက်နက်ကိုင်အဖွဲ့အစည်းတစ်ဖွဲ့ချင်းစီတောင်မဟုတ်ဘူးနဲ့အားလုံးဂျားထဲမှာလက်ခံနိုင်တဲ့အဖြေတစ်ခုဖတ်ဖို့ညှိနှိုင်းတယ်အဲ့လိုမတုံ့မကချင်ပြည်နယ်မှာဆိုလို့ရှိရင်ဒီရှမ်းနဲ့အချင်းတဲ့ကိစ္စတွေဒါတွေကကျွန်တော်တို့အများကြီးရှိရှောက်ကျွန်တော်တို့အစားပြုရမယ်ဟိုပြဿနာတွေလည်းကျွန်တော်တို့